တိရဂုကဘာဗုဒ္ဓအတ္တတူကြီးများရဲ့သဘောထားထုတ်ပြန်ချက်ဆိုပြီးတော့ဒီနေ့ February 10ရက်နေ့နေ့စဉ်နဲ့တိရဂုဆရာတော်နဲ့တိရဂုသတင်းများ Facebook စာမျက်နှာမှာကြေညာချက်ကိုဖော်ပြထားပါတယ်။လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးကိစ္စရပ်တွေဟာဓမ္မလမ်းကြောင်းကနေတွေးဖယ်ပြီးအဓမ္မလမ်းကြောင်းကနေရှောက်လှမ်းနေတယ်လို့ယူဆတဲ့အတွက်ယဟန်ရှင်လူနဲ့တိုင်းသူပြည်သားတွေစိတ်မချမ်းမသာဖြစ်နေကြကြောင်းခုလိုတိုင်းသူပြည်သားတွေစိတ်မချမ်းမမြေ့ဖြစ်နေဘလို့ဆောင်ရွက်မှုမျိုးကိုမဆိုတိရဂုကဘာဗုဒ္ဓတက္ကသိုလ်ကြီးများရှိတန်ဃာတော်တွေကလက်ခံသဘောတူမှာမဟုတ်ဘူးလို့ကြေညာချက်မှာဖော်ပြထားပါတယ်။ငင်းကြတရားချင်းကိုပြုတ်တ်ပြောတတ်သူတွေမပါတဲ့အဖွဲ့အစည်းဟာဓမ္မနဲ့ကြောညီတဲ့အဖွဲ့အစည်းမဟုတ်ဘူးလို့လည်းတိရဂုကဘာဗုဒ္ဓတက္ကသိုလ်ကြီးများကဦးဆောင်ဆရာတော်ကြီးရဲ့လက်မှတ်နဲ့ကြေညာချက်ထုတ်ပြန်ထားပါတယ်။ဒီထုတ်ပြန်ချက်ဟာစစ်ဘုရုပ်ကြီးတွေနဲ့နှိဆက်တဲ့ဆက်ဆံရေးရှိသူတိရဂုဆရာတော်ကြီးရဲ့သဘောထားထုတ်ပြန်ချက်တော့မဟုတ်ပါဘူး။အများလူလူဆန္ဒနဲ့ဆန့်ကျင်ပြီးတော့အာဏာသိမ်းတဲ့လောက်ရက်ကိုဆန့်ကျင်ကြောင်းမန္တလေးမြို့မစိုးရင်တိုက်တဲ့နောက်ရက်ကဆရာတော်တွေကလည်း February 9ရက်နေ့တုန်းကကြေညာချက်ထုတ်ထားပါတယ်။အာဏာသိမ်းတဲ့အပေါ်မှာလုံးဝမနှစ်သက်လက်မခံအာမတေရှုံချကန့်ကွက်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ဒီလိုလူလူအများဆန္ဒကိုဆန့်ကျင်နေတဲ့အာဏာသိမ်းလောက်ရက်ကိုတရားနည်းလမ်းနဲ့အညီဖြည့်ဆင်းဆောင်ရွက်ဖို့လည်းအထူးတိုက်တွန်းထားပါတယ်။ဒီနေ့အေဂျင့်တရားဝါပြောတဲ့ဖက်ဒရယ်ပြည်ထောင်စုကြီးတခုအမြန်ဆုံးပေါ်ပေါက်လာစေဖို့အလေးနဲ့ဆုတောင်းမြတ်တာပို့တာကြောင့်မန္တလေးမြို့မစိုးရိမ်တိုက်တဲ့နိုင်ငံကဆရာတော်ကြီးတွေကကြေညာချက်ချင်းမှမိန့်ကြားထားပါတယ်။